American ဝန်ထမ်းရေးရာဌာန OPM ရဲ့ Internet ကွန်ရက်ထဲကို Online သက်ခိုး Hacker တွေဝင်ရောက်ပြီးတော့လက်ရှိအစိုးရဝန်ထမ်းနဲ့အနားယူသွားတဲ့ဝန်ထမ်းစုစုပေါင်း၄သန်းနီးပါးရဲ့အချက်အလက်အမြောက်များစွာကိုခိုးယူသွားတဲ့ထင်မှာဘယ်သူရဲ့အချက်အလက်တွေပါသွားတယ်ပါမသွားဘူးဆိုတာကိုတင်းနယ်လာနေကစပြီးတော့အစိုးရကအသိပေးအကြောင်းကြားမယ်လို့အင်ဂျီရောကပြောကြားခဲ့ပါတယ်ခိုးယူခံသွားရနိုင်တဲ့အထက်မှနောက်ကျောင်းရှင်းမရှင်းစီးစစ်ထားတဲ့မှတ်တမ်းအပါအဝင်ကိုရီးအချက်လက်တွေအလုံးပါဝင်ပါတယ်ဘလောက်အတိုင်းတာအထိထိခိုက်ဆုံးရှုံးမှုရှိတယ်လဲဆိုတာကိုအမိမြေလုံခြုံရေးဌာနနဲ့ FBI ကစုံစမ်းစစ်ဆေးနေပါတယ်တရုတ်အစိုးရနဲ့ဆက်နွယ်မှုရှိနိုင်တဲ့တရုတ်နိုင်ငံတွေက Hacker Online တခုရဲ့လက်ချက်လို့ American တရားဥပဒေစိုးမိုးရေးဆိုင်ရာတာဝန်ရှိသူတွေကတန်တရားရှိနေပါတယ်ဝန်ထမ်းရေးရာဌာနကဧပြီလမှာတရှိခဲ့တဲ့ online ပေါ်ကတိုက်ခိုက်မှုဟာတရုတ်အစိုးရနဲ့ပတ်သက်နေတယ်လို့တော့အင်မြူရောပြောဝင်ရသူကဓာတ်ရိုက်ဆွဆွဲတာမျိုးမရှိခဲ့ပါဘူးအခုခိုးယူမှုကိုဘယ်သူလုပ်ခဲ့တယ်ဆိုတာမပြောနိုင်ပေမဲ့တရုတ်ရဲ့ online ပေါ်ကအရင်တုန်းကလုပ်ရက်တွေကြောင့်စိုးရိမ်မှုရှိတယ်လို့အင်မြူတို့ပြောဝင်ရသူ George Harness ကပြောကြားခဲ့ပါတယ် American ဘက်ကတရုတ်အပေါ်မတင်ကဖြစ်နေတာတွေလျှော့ပြီးတော့အခြေအမြစ်မရှိတဲ့ဆွဆွဲမှုတွေမလုပ်ဖို့အတွက်တရုတ်အစိုးရဘက်ကတုံ့ပြန်ပါတယ်online ပေါ်ကနေအချက်လက်တွေခိုးယူတာမျိုးကိုတရုတ်အစိုးရကအခိုင်အမာဆန့်ကျင်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူကတောက်ချနေတော့ကပြောကြားခဲ့ပါတယ်ရှင်